ဟောင်ကောင်ကျွန်းမှာစနေနေ့ကလူပေါင်း100,000ချီတက်ခဲ့ကြပြီးရဲတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်တရုတ်ပြည်မှာကြီးထန်တဲခန့်လွှဲပြောင်းပေးရေးဥပဒေချမ်းကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာရဲတွေနဲ့တက်ကြွလှုပ်ရှားသူတွေကြားအဓိကယုံနေဖြစ်ခဲ့ပြီးဟောင်ကောင်မှာပဋိပက္ခတွေပေါ်ပေါက်ခဲ့တာပါဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုတရုတ်ခံလွှဲပြောင်းပေးနိုင်ရေးဆိုင်းငံ့ထားတဲ့ဥပဒေချမ်းအပေါ်ဟောင်ကောင်အစိုးရရဲ့ကင်တွယ်ပုံနဲ့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးတရက်ကျင်းပဖို့တရက်လိုမှာ Safeguard Hong Kong ဟောင်ကောင်ကာကွယ်ရေးဆိုတဲ့လူထုစည်းဝေးပွဲထွက်ပေါ်လာတာပါတနင်္ဂနွေနေ့ဆန္ဒပြပွဲအကြုံမှာ AACC ရှိကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားမယ်လို့ခန့်မှန်းရပါတယ်အရင်ဆန္ဒပြပွဲတွေမှာဒုံကလမ်းတွေပိတ်ဖို့တက်ကြွလှုပ်ရှားသူတွေတုံးခဲ့ကြတဲ့တတ်တူအကာအရံတွေကိုလည်းရဲချီတက်ပွဲလမ်းကြောင်းဧရိယာကနေအနာဘိုင်းတို့ကဖယ်ရှားထားပါတယ်။ဟောင်ကောင်ကိုလွှဲပြောင်းပေးအပ်ပြီးနောက်ပိုင်းအကြီးအကျယ်ဆုံးတော်လှန်ရေးကိုကြုံတွေ့နေရတာလို့လည်းဥပဒေပြုရေးကောင်စီအကြီးအကဲဟောင်ဂျက်စပါဆိုင်ကပြောပါတယ်။ဗြိတိန်အုပ်ချုပ်မှုအောက်ကနေ1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ပြည်မကြီးထံပြန်လည်လွှဲပြောင်းပေးခဲ့ပြီးနောက်ကျင့်သုံးနေတဲ့တနိုင်ငံစနစ်နှစ်မျိုးမူအပေါ်မှာလည်းအကြီးမားဆုံးစိန်ခေါ်အကဲဆတ်မှုကြီးနဲ့ကြုံတွေ့နေရတာဖြစ်တယ်လို့သူကပြောပါတယ်ရှင်။